ရှမ်းပြည်နယ်မြောက်ပိုင်းမူဆယ်တရ၅မိုင်ကုံသွယ်ရေးစုံကမြန်မာစစ်ကောင်စီရဲ့စခန်းတစ်ခုကိုမြောက်ပိုင်းမဟာမိတ်ပူးပေါင်းအဖွဲ့ကတနင်္လာနေ့ကဝင်ရောက်တိုက်ခိုက်ခဲ့ပါတယ်။အဲဒီလိုမျိုးတိုက်ခိုက်ခဲ့တဲ့အတွက်စစ်ကောင်စီရဲ့ဌာနဆိုင်ရာဝန်ထမ်းမိသားစုဝင်တွေတရုတ်နိုင်ငံဘက်ခြမ်းကိုထွက်ပြေးပြီးတော့ဆစ်ဆောင်သွားကြပါတယ်။မြန်မာပြည်ဘက်မှာရှုပ်ထွေးတ ဲ့တရုတ်ဘက်ကနေလုံခြုံရေးယူထားတာကိုတွေ့ရတယ်လို့နေဆက်ကုံတဲ့တူကပြောပြပါတယ
်ဖြစ်တာနဲ့သူတို့နေကြားဆောင်တပ်တွေတန်ကြားကတပ်တွေအဲနေဆက်တစ်ချောက်မှာတန်းစီချထားတယ်ဒါကတော့သူတို့ရဲ့လုံခြုံရေးဆိုတဲ့ဥစ္စာမျိုးပေါ့နော်အဲ့ဒီ29ရက်နေ့နဲ့ရှင်းရှင်းတော့တော့ပေါ့နော်အဲ့ဒီကာလကလေးကနေကြာဆောင်တက်တယ်ဟလာလုံခြုံရေးတချထားတယ်တို့ရဲ့နိုင်ငံအတင်လုံခြုံမှုအတွက်ပေါ့နော
်တရုတ်နိုင်ငံကျဲကောင်မျိုးကမြန်မာတွေရဲ့ Facebook လူမှုကွန်ရက်ဗီဒီယိုမှတ်တမ်းတချို့မှာလည်းတရုတ်တန်ချက်ကကားတွေလှည့်လည်နေတာရဟတ်ရင်ဆယ်ကြီးလောက်စုဝေးပြန်တန်းနေတာကိုတွေ့ရပါတယ်ပြီးခဲ့တဲ့2016ခုနှစ်နိုဝင်ဘာလတုန်းကလည်းမူဆယ်ခရိုင်ထဲမှာမြန်မာစစ်တပ်နဲ့မြောက်ပိုင်းလက်နက်ကိုင်ဖွဲ့တွေတိုက်ပွဲဖြစ်ပွားတာကြောင့်မုံကိုမုံပေါ်ဖောင်းဆိုင်ကျူကုတ်ပန်ဆန်းကမြန်မာဒေသခံထောင်ထဲချီတရုတ်ဘက်ကိုထွက်ပြေးတိမ်းရှောင်ခဲ့ရဘူးပါတယ်။အဲ့ဒီတုန်းကလည်းတရုတ်စစ်တပ်ဟာရှမ်းပြည်နယ်မြောက်ပိုင်းမြန်မာနယ်စပ်တကြောမှာစစ်ကားတွေနဲ့လှည့်လည်ပြီးတော့နေကြားဆောင်တက်တွေနဲ့လုံခြုံရေးယူခဲ့တယ်လို့စစ်ရှောင်ပြည်သူတွေအတွက်လည်းတရုတ်ဆိုရကယာယီစေကုသယုံတွေပြင်ဆင်ပေးခဲ့တာပါ။အခုတခါမှာတော့နိုင်ငံနေဆက်တလျှောက်ခြံစည်းရိုးတွေကာရန်ထားတဲ့အတွက်အခုလိုမျိုးအလုံးရင်းနဲ့တရုတ်နိုင်ငံဘက်ခြံကိုကူးပြီးတော့ဆစ်ဆောင်မှုဆိုတာမဖြစ်နိုင်ပါဘူးလို့ရှမ်းပြည်နယ်မြောက်ပိုင်းဒေသခံတွေကပြောပါတယ်။မူဆယ်မှာအခုလိုတိုက်ပွဲတွေပြင်းထန်နေတာကြောင့်ဆစ်ကောင်စီရဲ့ကုန်သွယ်ရေးနဲ့အကောက်ခွန်ဌာနဆိုင်ရာဝန်ထမ်းတွေလောဝကအပါဝင်ဝန်ထမ်းအများအပြားမိသားစုလိုက်တရုတ်နိုင်ငံရွှေလီဘက်ကိုဆစ်ဆောင်နေကြရတယ်လို့မူဆယ်နယ်ဆက်ကုန်သွယ်ရေးကုန်သွယ်အသင်းကတာဝန်ရှိသူတဦးက VOA ကိုပြောပါတယ်။
ကျေနူရတော့ဝင်တန်းနေလဲအပြင်မထွက်တော့ဘူးเนาะဝင်တန်းမိသားစုတွေလည်းရက်ကန်ပါညာနေအကုန်လုံးဟိုချားနေရမှာပါနေကြတယ်။အော်အကောက်ခွန်ရရှိနေလဲဟိုပြရမှန်းရုံးလည်းမတက်တော့ဘူးเนาะအကုန်လုံးရုံးလည်းမတော့တိတ်နေနေနဲ့ရှောင်နေကြရတယ်ပေါ့နော်။မိသားစုတွေကတော့အဲ့လိုသွားလို့လာလို့နေရာတွေပေါ့နော်။ချွေချီမျိုးတို့ကျေကောင်းတို့အဲ့လိုသွားနေကြရမှာ
အရင်တော့ကလည်းဒီလိုအခြေအနေမျိုးတွေကြုံခဲ့ရဘူးပဲဒီတစ်ခါမှဖြစ်ပွားတဲ့စီးရီးပြိပခအတိုင်းဒါကတော့ပိုးပြီးတော့မှကျေပြတ်ပါတယ်လို့နေဆက်ကုံတွေကပြောပါတယ်အောက်တိုဘာလထဲမှာပဲတရက်ကိုမြန်မာပြည်ဘက်ကပို့ကုန်အမေရိကန်ဒေါ်လာတသန်းပိုတရုတ်ကိုတင်ပို့နေတဲ့နေဆက်ကုံတွေရေးဟာလဲမူဆယ်မျိုးပေါ်စစ်ပွဲတွေကြောင့်ရပ်တန့်သွားပါတယ်ရှင်